ဟုတ်ကဲ့ရေးပေါ်ထုခုဆရာဝန်ကြီးဘာမခဒေါက်တာမမောခင်ဗျာအဝေးပြေးအမြန်လမ်းမှာရင်တိုက်မှုတွေကြောင့်တေဆုံးတန်ရတာတွေချော့ချကာကွယ်နိုင်ရေးကျွန်တော်တို့ပြီးခဲ့တဲ့ဘက်ကဆွေးနွေးရမှာအဓိကဖြစ်ရခြင်းအကြောင်းရင်းတွေဖြစ်တဲ့အချိန်အမြန်နှုန်းများတာလမ်းအနေထားအားနေတာနဲ့ရင်မောင်းကျွမ်းကျင်မှုဆိုင်ရာတွေကိုဆွေးနွေးခဲ့ကြပါတယ်ဆရာဒီတစ်ခေါက်တော့ဆရာရဲ့နောက်ဆုံးအဓိကအကြောင်းရင်းဖြစ်တဲ့ရင်စည်းကမ်းလမ်းစည်းကမ်းလိုက်နာမှုအကြောင်းနဲ့အခုလိုအမြန်လမ်းရင်တိုက်မှုဖြစ်လာရင်ဘလို့အကူအညီတောင်းတဲ့နေရာတွေကိုဆက်ဆွေးနွေးမှာပါဆရာအဲ့ဒီတော့ဘလို့စည်းကမ်းတွေကိုလိုက်နာဖို့လိုမလဲဆိုတာစပြောပြပေးပါလားဆရာ
စည်းကမ်းမိုင်းနဲ့ပတ်သက်လို့ဆိုရင်တော့အမြန်လမ်းဒီရင်မောင်းတဲ့မိုင်းနှုန်းစပီကာ100ကီလိုမီတာပေါ့ကီလိုမီတာ100ကျမယူအဲဒါနံပါတ်1စည်းကမ်းနံပါတ်2စည်းကမ်းတော့ရင်မောင်းရင်ဘတ်ပတ်မယ်ပြီးတဲ့အကောရင်မောင်းဖို့အားလုံးကဘတ်ပတ်မယ်တတိယစည်းကမ်းကတော့မြန်လမ်းပေါ်မှာမော်တော်ဆိုင်ကယ်မောင်းတာတို့လမ်းလျှောက်တာတို့ကျွမ်းတော်တွေကြောင်းတာတို့ဒီကိစ္စကိုမလုပ်ပါဘူးဆိုတော့ဒါတတိယစည်းကမ်းနောက်တခြားစည်းကမ်းတွေကတော့အမြန်လမ်းရဲ့ဤအချက်ပြစနစ်ဒီဤအချက်ပြစနစ်ကြောင့်လည်းမကြကနာရေတိုက်မှုတွေဖြစ်ကျွန်တော်တို့အရင်တော့ဆိုရင်ဒီ highway တွေပေါ်မှာမောင်းရင်ဤအချက်ပြစနစ်ကမှားနေဒီတော့မှားနေတော့ကတော့လေသူကလူတွေကလည်းဒီလိုပဲနားလည်နေကြတဲ့အခါတမျိုးကြီးအခုကျွန်တော်တို့ကစည်းကမ်းတစ်ကြိမ်ပြန်ပြီးပြင်လိုက်တဲ့အခါမှာကားကြီးရဲ့အချက်ပြစနစ်ကဟိုမှာဘဲဟိုကွေ့မာလာညာဟိုကွေ့မာလာကျော်တက်ခိုင်းတာလားဒီကျော်တက်ဖို့အတွက်အချက်ပြတဲ့ဒီကိုကုတီကျင့်သုံးတယ်အဲ့ဒါကိုနားလည်မှုကြီးလွယ်ပြီးအနောက်ရင်အများကြီးအနောက်ကနေဝင်ပြီးတော့တိုက်လို့ရှိတယ်ဒီလိုစီကန်းနေအများကြီးရှိ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီလိုက်နာတဲ့စီကန်းနေရှိသလားဆရာ
ကမ္ဘာတဲ့စီကန်းနေမလိုက်နာတဲ့အခါဖြစ်တာလည်းရှိတယ်ဘူးဒါပေမဲ့စီကန်းနေလိုက်နာနေတော့လည်းပဲလမ်းရဲ့အခြေအနေရာသီဥရဲ့အခြေအနေသူတစ်ပြင်းတော့ညွန်လာရောရောလည်းရှိနေတဲ့အခြေအနေကရေတင်တာပဲဘိုးရွာရင်ရေတင်တယ်ဒီတင်ရေဝတ်တယ်ရေဝတ်ရင်ကားတွေကဘရိတ်အုပ်မိရင်အဲ့ဒီမှာလဲတယ်အကွေတွေမှာကိုယ့်ရဲ့အင်္ဂါချိုးကိုချိုးနေရကားကိုဒီကိုဆွဲချတယ်အဲဒီတော့ဟိုကနသတ်မှတ်ရတဲ့ဟာဒီကလည်းပဲလိုက်နာမှုအားနေသေးတယ်အားနေသေးတယ်မော်တော်ဆိုင်ကယ်ကိုဒီတန်းပေါ်မှာစီးပြေးမပေးတာကိုမလိုက်နာယူနာမကဘူးမော်တော်ဆိုင်ကယ်ကိုပြောင်းပြန်မောင်းတာတို့လမ်းကိုပြောင်းပြန်မောင်းတော့ညဘက်မှာမီးလင်းအောင်မရှိဘဲမောင်းတာတို့နောက်ကားတွေပတ်ကင်ရက်တဲ့အခါမှာဘုရားဖြစ်သွားတယ်တရားမှုရင်ကိုဝေတိုက်တယ်လို့ပဲကားတွေကိုအမြန်လမ်းပေါ်မှာစီးကန်ရရက်နာတဲ့အခါမှာငန်းရဲ့ကွန်ကရစ်လမ်းပေါ်မှာဂျင်မရရဆိုတာစိုက်ဖို့တော့ရှိအဲ့ဒီမှာမရရဘူးဆိုရင်တနည်းအားဖြင့်ရရမလဲလို့ကြည့်တဲ့အခါကျတော့လေမြန်လမ်းရဲ့လမ်းပေးမှာကားရက်ဖို့နေရာလေတကယ်တော့ခံပြီးပြရတာမရှိဘူးငငယ်ငါးကလမ်းနေမှာဆိုရင်တော့ကားပြည့်ရင်ပြည့်ပြည့်နားပြည့်ရင်ပြည့်ပြည့်ကိုပြန်မလာလို့ဒီမှာခဏတစ်ပြုတ်ရက်ချင်မယ်ပြည့်ပြည့်ဒီမှာနည်းနည်းခွက်လက်ကလေးတွေနဲ့ကားရက်ဖို့နေရာလေးတွေပြာကနာဆိုသလိုထားရပေးလိမ့်ရှိလေအဲ့လိုမရှိတဲ့အခါကျတော့ခုလိုမိုးရွှေချင်းတွေဆိုပုံဆိုးတာလမ်းပေးကိုဆင်းလာနေညထဲမှာရှုပ်နေဆိုရင် slip ဖြစ်ဒီပြတော့ကားရီဟာညာချင်းအဲ့ concrete လမ်းပေါ်မှာအခုဟိုတကဖြစ်သွားတယ်ဒီလိုပဲလမ်းပေါ်မှာကားတစ်စီးတစ်ပိုင်းရက်တယ်သူတွေကဆင်းတဲ့အခါမှာဘေးမှာရေညက်တီချီတယ်မဆင်းဘူးကားလမ်းပေါ်ဝင်နေဒီလိုအခြေအနေမျိုးရရှိစီကန်းကိုလိုက်နာဖို့ဆိုရင်ကျွန်တော်တို့ပြေးချင်တယ်တော့အဲ့စီကန်းနဲ့သက်ဆိုင်တဲ့တခြားဒီလက်ခံရပြီးဘူးလို့ဟဲလို့ကျွန်တော်ယူဆ
ဟုတ်ကဲ့ဆရာကြီးအဲ့ဒီကျော်အခုလိုဒီလိုက်နာတဲ့စီကန်းတွေကိုလိုက်နာနိုင်ပေါ့ဆရာနော်နောက်ထပ်ဘလို့ချက်လက်တွေလွတ်ဆောင်ပေးဖို့လိုမလဲဆရာကြီ
းတကယ်တော့ညောင်ဝင်းနဲ့မြန်လမ်းမှာဒီအတွက်ဒီအနေနဲ့ကာကွယ်ရေးမှာ international စီမံခံထားတဲ့ကာကွယ်နည်းကတော့ EA ရှိတယ်အင်္ဂလိပ်အခေအ E နဲ့ domestic ကတော့ကျွန်တော်တို့ရဲ့ education ပါ education ဆိုတာကတော့ပြည်သူတွေကိုဒါပညာပေးရမယ်ဒီမောင်းတဲ့အခါမှာစီကိုရှော့ရမယ်ကမ္ဘာပေါ်မှာဒီလိုသဘောမျိုးပညာပေးတဲ့နည်းတွေလည်းထင်သုံးမှုတော့တယ် domestic ကတော့ enforcement မှုဒီ highway ပေါ်မှာရှိနေတဲ့အမြန်လမ်းပေါ်ရဲ့ဒါကတော့ရက်တပ်ဖွဲ့ရဲ့ဒီရင်းစည်းကမ်းလမ်းစည်းကမ်းတွေနဲ့ပတ်သက်တဲ့အားကိုကျွန်တော်တို့ပြပစီစီနဲ့လုပ်ဖို့ကိစ္စတစ်ခုလုပ်ရဲအမှတ်တော့တော့ engineering ကိုဒီ line ရဲ့ road design နဲ့ပြင်သစ်တဲ့နေရာတွေကိုပြင်သစ်တာမျိုးကျွန်တော်တို့ကရှိတယ်။နောက်နံပါတ်၄မျိုးသားမျိုးဖြစ်တာကတော့ emergency service ကြီးရှိရမယ်။အမြင်လမ်းပေါ်မှာ emergency service ကအရေးပေါ်အခြေအနေတခုကြုံလာရင်ခေါ်ဆိုပြီးတော့အကူအညီတောင်းလိုက်လို့ရမယ်။ telephone number လို့ရတယ်နော
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုအမြင်လမ်းပေါ်မှာအရေးပေါ်မတော်တဆဖြစ်လာပြီဆိုလို့ရှိရင်အကူအညီတောင်းခံဖို့ဘယ်လိုဆက်သွယ်နိုင်လဲဆရာ
။အမြင်လမ်းပေါ်ကိုတွေ့တာနဲ့တပြိုင်တည်းဒီရင်တန်းမိုးရံတွေတခုခုဖြစ်ခဲ့လို့ရှိရင်အခုဆိုရင်ရန်ကုန်မန္တလေးကျန်ကုန်ကနေစတဲ့0မိုင်ကနေပြီးတော့မန္တလေးကိုရောက်တော့366မိုင်ကြားထဲမှာရေးပေါ်တော့လူနာပြင်းကိုခေါ်ဆိုလို့လည်းရတယ်၊ဒီသက်ရင်ကိုလည်းခေါ်ဆိုလို့ရတယ်၊ရဲကပေါ်လည်းခေါ်ဆိုလို့ရတယ်။ဒီသုံးခုလုံးကအခုတော့တီဆောင်နေတာပေါ့နော်။တီဆောင်နေတာအရင်တော့ဆက်ကြည့်တော့မဖြစ်သေးဘူးဆိုတော့လည်းတီဆောင်နေတဲ့အချိန်မှာတော့ရှိတယ်။အခုတော့လည်းဒီတိုင်းမှုကြောင့်ဖြစ်ပြီးတဲ့တိကျတဲ့အားရတဲ့လူတွေကိုညီဖို့အတွက်ဆိုရင်ညာပြင်းတော့ရဲကပေါ်ကအရင်ရောက်နေရှိတယ်။ပြီးရင်ရဲကပေါ်ရတဲ့ဆင်းတော်တော့ကောင်းကိုကလမ်းမှာဒီရောအစီအစဉ်ကြည့်လို့ရောကိုယ့်ရဲ့ကားကိုလည်းအစီအစဉ်ကြည့်လို့ခေါ်ကြည့်ရင်တော့လောလောဆယ် hotline number တွေပဲကျွန်တော်ညံလမ်းပေါ်မှာရှိညံလမ်းပေါ်မှာဒူနာဒီကိုခေါ်ကြည့်ရင်ခဏတုံးလုံး192ဖုန်းနံပါတ်ကိုခေါ်လို့ရ192ဖုန်းနံပါတ်ရဲ့အောက်မှာဒူနာဒီအတွက် ရေဝကဲတယ်ပြီးတော့မိဘရဆေးကိုပို့ပေးတဲ့ ambulance ကတမိုင်းနာလာဝန်ကြီးဌာနကနေပြီး ambulance ခက်တစီရေတပ်ဖွဲ့မှာ ambulance 10စီးနဲ့မြန်မာနိုင်ငံချက်ချင်းကြီးအစီအံဒီ ambulance 4စီးရှိတယ်အလုံး ambulance 25စီးတိဒီအမြန်လမ်းပေါ်မှာရှိနေတာဗောနော်ဒါမဲ့အများအပြည့်တော့ဒီဖုန်းနံပါတ်တွေကိုခေါ်ဆိုဖို့အတွက်ဒီလိုတူတူကမသိသေးဘူးနောက်ဒီနေ့ပတ်သက်တဲ့အနေနဲ့တခုခုရင်ကျက်တာဆက်ပြက်တာဒါမှမဟုတ်လည်းတခုခုကြောင့်ဖြစ်ရင်လည်းမိသက်ဌာနကလည်းလာတယ်မိသက်ဌာနရဲ့မြန်မာဘက်မှာခေါ်လို့ရတဲ့နံပါတ်က191နောက်တနေ့ရေဘော်ကိစ္စတွေအားလုံးဈာရီရနေပြီးတော့ call center ဖြစ်လို့ပြီးတဲ့180ဒီနံပါတ်၃မျိုးကခေါ်လို့ရပါနော်ခေါ်ဆိုတာနဲ့ကျွန်တော်ရဲ့ဒီလူနာလီရေရောဘာရောဖြန့်ဖြူးတတ်မှုက90%ကျမှစကန်တစ်ခုတည်းရှိတဲ့အတွက်ကြောင့်ဒါမှမဟုတ်မိနစ်20အတွင်းလူနာတရင်နဲ့ရဲတပ်ဖွဲ့ရဲ့အကူအညီသိရနိုင်တဲ့အခြေအနေမှာရှိတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအမြန်လမ်းပေါ်မှာမတော်တဆဖြစ်ပြီးတော့တည်ဆုံးမှုနဲ့ပတ်သက်ပြီးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
။ညာအဖြစ်တော့ဒီလူတို့ကမြန်လမ်းရဲ့အင်ဂျင်နီယာဒီဇိုင်းကိုအကျင့်တင်တယ်။တကယ်တော့လည်းသုတေသနတွေလုပ်ကြည့်တဲ့အခါမှာဒီအင်ဂျင်နီယာဒီဇိုင်းရောက်ဖြစ်တဲ့နေရာတွေရှိနေတာတော့မမှန်ဘူးကိုမှန်ပါတယ်။သို့တော်လည်းပဲရေမောင်းနေရဲ့ပြုမှုပုံကြောင့်ရဲ့ဒီရာသီဥတုအခြေအနေကြောင့်ရဲ့နောက်များပြည့်ဖြစ်တိတိရှိတာကဘေးကရွရွာလူတို့ရဲ့အမြန်လမ်းဥပဒေကိုလိုက်နာမှုအနေနဲ့တိုင်ကြီးပြတ်မောင်းတာတို့သူတပြင်းတော့ညအချိန်နေမှာဆိုရင်အမြန်လမ်းကမိအလင်းရောင်အားလည်းအရင်နေတော့ဒါတွေကဖြစ်ပြင်းရုံမဲ့ဟာကြီးဖြစ်တာပေါ့အလုံးချုပ်ပြောရင်တော့ရန်ကုန်မန္တလေးအမြန်လမ်းမှာရန်နေကြီးကြီးကြီးတို့အလုံးကသိပညာရှိပြီးစဉ်စဉ်ချင်းချင်းနဲ့ဥပဒေကိုလိုက်နာရင်တော့ကိုယ်အဆင်ပြေမယ်လို့ယူဆ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ